ရိုဟင်ဂျာနဲ့လူနည်းစုတွေအရေးကုလမှာရှင်းနေဆွေးနွေးဖို့ရှိနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေပါဝင်လူနည်းစုတွေအရေးကိုကုလသမဂ္ဂထွေထွေညီလာခံမှာရှင်းနေ2025ခုနှစ်ကြာရင်အဆင့်မြင့်ဆွေးနွေးပွဲတစ်ခုလုပ်ဖို့ကုလသမဂ္ဂတတိယကော်မတီကဆုံးဖြတ်ချက်ချလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်ပို့ရေးမှာအချိန်တိုင်းတာသတ်မှတ်စီစဉ်တစ်ခုထွက်လာနိုင်ရေးကိုလည်းအဲ့ဒီအခါဆွေးနွေးကြမှာဖြစ်ပါတယ်ရင်ဂျာပြဿနာဖြစ်နေတာ9နှစ်ကြာလာတဲ့အထိတည်တာတဲ့တူတက်မှုမရှိတဲ့ပေါ်စိတ်ပြက်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကဖော်ပြပြောဆိုနေပါတယ်။ရင်ဂျာတွေနေရပြန်နိုင်မဲ့အခြေအနေဖြစ်လာအောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လိုအပ်တဲ့ဆောင်ရွက်ချက်တွေလုပ်ပေးကြဖို့ကိုလည်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံအမြဲတမ်းကိုယ်စားလှယ်သံမကြီးမိုဟာမက်အဗ်ဒူမူဟစ်ကတောင်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားမကဒေသရင်းနဲ့နိုင်ငံတကာလုံခြုံရေးအတွက်ရင်ဂျာတွေဂုဏ်သိက္ခာရှိရှိနဲ့လိုလိုလားလားနေရပြန်နိုင်မဲ့အခြေအနေဖန်တီးဖို့အင်မတန်အရေးကြီးတယ်လို့လည်းသူကပြောကြားခဲ့ပါဗျ။မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့လူနည်းစုများရဲ့လူခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ EU ရောဘတ်သမဂ္ဂနဲ့နိုင်ငံတကာ Islamic Committee OIC တို့ပူးတဲ့တင်ပြတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာနိုဝင်ဘာ20ရက်နေ့ကဆုံးဖြတ်ချက်ချမှတ်ခဲ့တာပါ။ဒီဆုံးဖြတ်ချက်ရဲ့2025ခုနှစ်ထဲမှာစောနိုင်တဲ့များအစောဆုံးမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာအလုံးစုံကိုသုံးသပ်ဆွေးနွေးပြီးအချိန်ကန့်သက်ထားတဲ့ခိုင်မာတဲ့အစီအစဉ်အပြည့်အစုံကိုအဆိုပြုတင်ပြရမှာဖြစ်ပါတယ်ရိုဟင်ဂျာတွေမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်လည်ရေးကိုလည်းအချိန်သတ်မှတ်ချက်နဲ့အစီအစဉ်အဆိုပြုဖို့လိုအပ်တယ်လို့ပြောပါတယ်ခင်ဗျ